မြန်မာနိုင်ငံမှာဒီကနေ့ဩဂုတ်လ5ရက်နေ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသက် 4,132 ဦးရှိပါတယ်။ဒီကနေ့သေဆုံးသူ293ဦးထပ်တူရာကြောင့်အခုထိမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 1,988 ဦးရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တိတိကျကျစီရင်ကောက်ယူနိုင်ခြင်းမရှိတာကြောင့်ကူးစက်သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကတရားဝင်ထုတ်ပြန်နေတဲ့စီရင်ထည့်အပြင်မှာပို့ပြီးတော့များနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကပြောပါရယ်ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့နေဆက်ကနေအပြန်အလှန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စေဝါစီပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားကြောင်းမြမစီဝါကူတန်ဌာနကပြောပါရယ်တိယနေဆက်ကနေစီဝါနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုရဲကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြမစီဝါကူတန်ရဝေဌာနကဩဂုတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းကြောင့်တနိုင်ငံလုံးကူးစက်မှုနှုန်းမြင့်မားနေသလိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဆောင်စခန်းတချို့မှာလည်းကိုဗစ်ကူးစက်မှုတွေရှိပါတယ်။စစ်ဘေးဒုက္ခသည်တွေအနေနဲ့စခန်းတွင်းကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင်ကိုဗစ်ကာလအပြင်ထွက်ပြီးတော့အလုံးမလုံးရတာကြောင့်စာဝတ်နေရေးအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်ရှိပြီးအဲ့ဒီရဲမှာတကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့စစ်ဆောင်တွေကိုစီရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီရင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်ရေးအခုထိမြို့နယ်130မှာ stay at home မလိုအပ်ပဲအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်ရှင်။